အစ္စရေးတောင်ပိုင်းကိုဟာမတ်စ်တို့ဝင်ရောက်တိုက်ခိုက်ခဲ့တဲ့နှစ်ပတ်လည်မှာအစ္စရေးစစ်တပ်ဟာဂါဇာကမ်းမြောင်ဒေသကဟာမတ်စ်ပစ်မှတ်တွေနဲ့လေဗနန်ကဟစ်ဘူလာပစ်မှတ်တွေကို၄ချောင်းကတိုက်ခိုက်ခဲ့ပါတယ်ဂါဇာပစ်မှတ်တွေထဲမှာဟာမတ်စ်တို့ရဲ့ဒုံးကျည်ပစ်စခန်းတွေပါဝင်ပြီးဟာမတ်စ်တို့ဘက်ကလည်းအစ္စရေးရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့တယ်လီဗစ်နဲ့အစ္စရေးတောင်ပိုင်းနယ်စပ်တစ်ချောက်ကိုပစ်ခတ်ခဲ့တယ်လို့တင်းနာနေရပြောပါတယ်အစ္စရေးဘက်ကတော့တယ်လီဗစ်နဲ့နိုင်ငံအလဲပိုင်း၄ချောင်းအန္တရာယ်အဝဆွဲပြီးသတိပေးခဲ့တယ်လို့ဆိုပါတယ်လေဗနန်တောင်ပိုင်းမှာတော့ဂျက်လေရင်အစင်း100လောက်ကဟစ်ဘူလာပြင်မှတ်120ကျော်ကိုတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကဆိုပါတယ်ဒါ့အပြင်ဘေရုတ်မြို့ကဟစ်ဘူလာထောက်လှမ်းရေးဌာနချုပ်မှရှိတဲ့နေရာတွေကိုလည်းပဲအတိအကျပြင်ခတ်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်ဟစ်ဘူလာတို့ကလည်းအစ္စရေးမြောက်ပိုင်းဟိုင်ဖာမြို့ကိုဒုံးကျည်နဲ့ပြင်ခတ်ခဲ့ပါတယ်ဒီအတွက်လူအနည်းဆုံးဆေဦးဒဏ်ရာရရှိခဲ့တယ်လို့အစ္စရေးသတင်းတွေကဖော်ပြပါရယ်ဟစ်ဘူလာတို့ကတော့သူတို့ရဲ့ပြစ်မှတ်တွေဟာအစ္စရေးစစ်ခန်းတွေသာဖြစ်တယ်လို့ဆိုပါရယ်တချိန်တည်းမှာပဲအစ္စရေးတို့ကတော့အောက်တိုဘာ9ရက်ဟစ်ဘူလာအကြမ်းဖက်တိုက်ခိုက်မှုနှစ်ပတ်လည်နေ့မှာအခမ်းအနားတစ်ခုကိုနှင်းဆက်စွာကျင်းပခဲ့ကြပါရယ်